ရခိုင်မြောက်ပိုင်းမှာ2019ခုနှစ်အကြမ်းဖက်မှုတွေဖြစ်ခဲ့ပြီးနောက်ဘင်္ဂလားဒေ့ရှ်နိုင်ငံမှာထွက်ပြေးသွားတဲ့တိမ့်နဲ့ချီတဲ့ဒုက္ခသည်တွေနေရပ်ပြန်ရေးအတွက်ဒုက္ခသည် 2,000 ကျော်စီးရင်ကိုဘင်္ဂလားဒေ့ရှ်ဘက်ကမြန်မာနိုင်ငံကိုပေးပို့ထားပြီးမြန်မာနိုင်ငံဘက်ကဒါကိုစီစစ်နေပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလတဲ့ဒုက္ခသည်ပထမဆုံးအထုပ်ကိုပြန်ပြီးလက်ခံဖို့မြန်မာဘက်ကပြင်ဆင်ခဲ့တာမအောင်မမြင်ဖြစ်ခဲ့ပေမဲ့ဒုက္ခသည်စီစစ်ရေးနဲ့ပြန်လည်လက်ခံရေးကိစ္စတွေကိုဆက်လက်ဆောင်ရွက်မယ်လို့မြန်မာအာဏာပိုင်တွေဘက်ကပြောပါတယ်။ VOE သတင်းတောက်မတ်မီခါကစုံစမ်းမေးမြန်းသတင်းပေးပို့ထားပါတယ်ရှင်။
ဘင်္ဂလားဒေ့ရှ်ဘက်ကအခုပေးပို့ထားတဲ့လူ2000ကျော်စီးရင်တွေကအယောက်1000ကျော်ကိုစီစစ်ပြီးပြီလို့နိုင်ငံသားရေးဝန်ကြီးဌာနအပြည်ပြည်ဆိုင်ရာအဖွဲ့အစည်းများနဲ့စစ်ဆက်ဆွေးနွေးရေးဌာနညွှန်ကြားရေးမှူးချုပ်ဦးချမ်းအေးက VOA ကိုပြောပါရယ်အခုထပ်မံပေးပို့ဒါမှလည်းပထမအကြိမ်တုန်းကလိုပဲနှစ်နိုင်ငံသဘောတူထားတဲ့အချက်အလက်တွေပါမလာတာနဲ့ပတ်သက်ပြီးဦးချမ်းအေးကအခုလိုပြောပြသွားတာပ
ါပြီးခဲ့တဲ့ကျွန်တော်တို့နိုဝင်ဘာလကုန်မှာကျွန်တော်တို့စီကနိုင်ငံရေးဝန်ကြီးဌာနအများအားအတွင်းဝင်သွားခဲ့တဲ့ဘင်္ဂလားဒေ့ရှ်ကိုသွားခဲ့တဲ့ဟိုခီးဟိုခီးစဉ်ရှိပါတယ်အဲ့ဒီခီးစဉ်မှာသူတို့ပေးခဲ့တာ2000ကျော်ပေးခဲ့တာပေါ့လေအဲ့ဒါထပ်အစ်စ်ပေါ့ပထမ8000ကျော်ပေးလာတာတခုအဲ့ဒီမှာကျွန်တော်တို့ကဟိုဒလောဆယ်စစ်စစ်ထားတာ1000ကျော်တော့စစ်စစ်ပြီးပါပြီ2000ကျော်ပို့လာတဲ့ဖောင်တွေကကျွန်တော်တို့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနဲ့သဘောတူထားတဲ့ဟိုဖောင်တွေမဟုတ်ဘူးအချက်နှစ်ချက်သူတို့ဖျက်ထားတယ်ပရမအချက်ကကြတော့ဟိုပါပေါ့မိမိဆန္ဒအလျောက်ပြန်မပြန်ဆိုတဲ့အချက်တစ်ခုရယ်နောက်ဒုတိယအချက်ကကြတော့မြန်မာနိုင်ငံရဲ့ဒီဇယ်ဥပဒေတွေလေးစားလိုက်နာပါမယ်ဆိုတဲ့အချက်နှစ်ချက်ကိုသူတို့ဖျက်ထားတယ်ဖျက်ထားတဲ့အတွက်ကျွန်တော်တို့ဘက်ကနေပြီးတော့ဘင်္ဂလားဒေ့ရှ်တာမကြီးဒီမှာရှိတဲ့တာမကြီးကိုခေါ်ပြီးတော့ကျွန်တော်တို့အဲ့ဒီဟာကိုသူတို့ကျွန်တော်ဖြေရှင်းချက်တောင်းထားတယ်
ဒုက္ခသည်တွေနေရရင်ပြန်ရေးအတွက်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့မြန်မာနှစ်နိုင်ငံကြားနားလည်မှုစာကြုံလာချုပ်ဆိုခဲ့တာအခုဆိုရင်တစ်နှစ်နီးပါးရှိတော့မှဖြစ်ပေမဲ့အခုချိန်ထိလုပ်ငန်းစတင်နိုင်ခြင်းမရှိသေးပါဘူးပြီးခဲ့တဲ့ပထမအကြိမ်လူစီးရင်ပေးပို့တုန်းကလည်းနှစ်နိုင်ငံညှိနှိုင်းထားတဲ့ပြန်လည်လက်ခံရေးမှာဖြည့်ဆွတ်ရမယ့်အချက်လက်ချို့ကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကဖြည့်ဆွတ်ပေးခဲ့တာမရှိတာကြောင့်ဒုက္ခသည်လက်ခံရေးအစီအစဉ်နှောင့်နှေးခဲ့ရတယ်လို့မြန်မာအစိုးရဘက်ကပြောဆိုထားပူပါတယ်ပြီးခဲ့တဲ့နိုဝင်ဘာလတုန်းကပထမအကြိမ်ပေးပို့လာတဲ့အထဲကနေစီးစစ်ပြီးသူတွေကိုပြန်လည်လက်ခံဖို့လုပ်ခဲ့တာဖြစ်ပေမဲ့တယောက်မှပြန်မလာခဲ့ကြပါဘူးဒီလုပ်ငန်းစဉ်ကခုခဏရပ်ထားရပါတယ်စီးစစ်ပြီးသူတွေကိုပြန်လည်လက်ခံမဲ့အစီအစဉ်နဲ့ပတ်သက်လို့
သူတို့ကဒီရွက်ကပွဲပြီးမှသူတို့စဉ်းစားမယ်ရွက်ကပွဲကဒီလကုံလောက်မှလုံးပါလေတင်္ဂလာဒေ့ရှ်ဆိုတော့အဲ့ဒါရွက်ကပွဲပြီးမှပဲကျွန်တော်တို့လည်းသိရမှာသူတို့ဘက်ကနေပြီးတော့ဘယ်တော့မှပြန်ဆမလဲဆိုတာလေ
အခုနောက်ဆုံးပေးပို့တာမှာလိုအပ်နေတဲ့အချက်လက်တွေနဲ့ပတ်သက်လို့တက်ဆိုင်ရာနိုင်ငံဘက်ကိုအကြောင်းကြားထားပြီးဖြစ်ပေမဲ့လိုအပ်နေတဲ့အချက်တွေအတွက်ထပ်မံပေးပို့လာတာမရှိသလိုဘာကြောင့်မပါဝင်ခဲ့သလဲဆိုတဲ့ဖြေရှင်းချက်တောင်းထားတဲ့အပေါ်မှာလည်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပြန်လည်ဖြေရှင်းထားခြင်းမရှိသေးဘူးလို့ဆိုပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့ဒုက္ခသည်တွေနဲ့ပတ်သက်လို့နိုင်ငံတကာကရိုဟင်ဂျာလို့ခေါ်ပေမဲ့မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတာမြန်မာပြည်မှာမရှိတဲ့အကြောင်းကြီးဆိုထားသေးပါဒုက္ခသည်တွေဌာနေပြန်ရေးအတွက်မြန်မာအစိုးရကဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ပူးပေါင်းဆောင်ရွက်နေတဲ့အပြင်ကုလသမဂ္ဂအဖွဲ့နှစ်ခုဖြစ်တဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR နဲ့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP တို့နဲ့လည်းမြန်မာအစိုးရကနားလည်မှုစာကြုံလွှာတွေလက်မှတ်ရေးထိုးထားခဲ့ပါတယ်ဒီကုလအဖွဲ့နှစ်ဖွဲ့ကတာဝန်ရှိသူတွေဟာဘူးသီးတောင်နဲ့မောင်တောကကျေးရွာ23ရွာကိုစက်တင်ဘာလမှတစ်ချိန်အောက်တိုဘာလဇန်မှတစ်ချိန်တွားရောက်လေ့လာခဲ့ကြပါတယ်ဒုက္ခသည်တွေနေရပြန်ရေးလွယ်ကူအဆင်ပြေစေဖို့ပြန်လာရင်ဝင်ငွေရအောင်အလုပ်စီစဉ်ပေးတာနဲ့ရောက်ရောက်ချင်းအစားအသောက်အနေထိုင်အသွားအလာအဆင်ပြေအောင်အားလုံးစီစဉ်ပေးထားတယ်လို့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနက VOE ကိုပြောဆိုထားပါတယ်ဒါပေမဲ့လည်းဒုက္ခသည်လက်ခံရေးအစီအစဉ်အရပထမအကြိမ်လက်ခံဖို့ဆောင်ရွက်တာကမအောင်မြင်ခဲ့သလိုဘယ်တော့မှပြန်လည်စတင်လာမလဲဆိုတာလည်းအခုချိန်ထိမသိရသေးပါဘူးရှင်